ကျမ်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ 18,463 ယောက်ရှိခဲ့ပြီးပိုးတွေ့သူ 1,669 ဦးရှိပါတယ်ပိုးတွေ့ရာခိုင်နှုန်းက 9.33 ရာခိုင်နှုန်းပါသေဆုံးသွားသူ 80 ဦးရှိပါတယ်သေဆုံးမှုရာနှုန်း 3.83 ရာခိုင်နှုန်းလို့ပြောပါတယ်ဒီကနေ့ထိဆိုရင်တရားဝင်စည်ရင်းရာပိုးတွေ့သူစုစုပေါင်း 45,594 ယောက်သေဆုံးသူစုစုပေါင်း1,443 ယောက်ရှိနေပါပြီလူမှုကူညီစောင့်ရှောက်သူတွေကတော့ဓာတ်တဲ့ကြနိုင်တယ်လို့ပြောကြပါတယ်ကုလသမဂ္ဂထွေထွေညီလာခံမှာတော့ကိုဗစ်ကာကွယ်ဆေး82ရာခိုင်နှုန်းကိုချမ်းသာတဲ့တိုင်းပြည်တွေကရရှိကြပြီးတရာခိုင်နှုန်းအော်ပဲဝင်ဝင်နဲ့တိုင်းပြည်တွေကိုရောက်တာဟာလူသားတို့တရားလုံးပေါ်စွဲချက်တင်ထားတာဖြစ်ပါတယ်လို့တောင်အာဖရိကသမ္မတဆီရယ်ရာမာဖိုဆာကဗီဒီယိုကနေပြောကြားလိုက်ပါတယ်ကာကွယ်ဆေးအမျိုးသားရေးဝါဒဟာကိုဘာသာလုံရင်ရှုံးနေရတဲ့ဝါဒဖြစ်တယ်လို့သူကဆိုပါတယ်ကယောဂါဆိုတာလူတိုင်းစိတ်မချရရင်ဘယ်သူမှစိတ်မချရဆိုတဲ့အဆိုနဲ့ဆန့်ကျင်ဘက်ဖြစ်နေလို့ပါပဲလို့သူကပြောကြားသွားခဲ့ပါတယ်